ပေါ်တာရှင်များရှင်မြန်မာနိုင်ငံရေးဂျာဝင်ဆောင်ရွက်ပေးနေသူကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအာနန်ရဲ့အထူးတန်ကိုယ်စားလှယ်မစ္စတာရာဇာလီအစ္စမေတယောက်သူ့တာဝန်ကနေတက်တန်းစစ်လို့နှုတ်ထွက်သွားခဲ့တဲ့အကြောင်းကို AFP သတင်းမှရေးသားထားပါတယ်သူဟာမြန်မာပြည်ဆိုင်ရာကုလသမဂ္ဂအထူးတန်ကိုယ်စားလှယ်ဖြစ်တဲ့တာဝန်ထမ်းဆောင်နေစဉ်တွင်မြန်မာနိုင်ငံကိုလာရောက်ဖို့စစ်ဆေးရကအကြိမ်ကြိမ်ဗီဇာညှင်းပယ်ခဲ့ပြီးတဲ့နောက်အခုလိုနှုတ်ထွက်သွားတာလည်းဖြစ်ပါတယ်မစ္စတာရာဇာလီနှုတ်ထွက်သွားတဲ့အပေါ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေမှအတွင်ရေးမှူးဒေါ်ဆန်းဆန်းနဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရ NCGUB ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းတို့ကို VOA အဖွဲ့သားဥက္ကမောင်ဆိုတာဆက်သွယ်မေးမြန်းထားပါတယ်ဆက်လက်နားဆင်ကြပါရှင
်သောတာရှင်များခင်ဗျာလက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေအတွင်ရေးမှူးဖြစ်တဲ့စိတ်ကားမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဆန်းဆန်းကမစ္စတာရာဇာလီဟာဒေါ်အောင်ဆန်းစုကြည်ကိုလေးစားတဲ့ပုံကိုတယောက်ဖြစ်တယ်လို့သူသိခဲ့ရကြောင်း VOA ကိုပြောပါတယ
်။ဒေါ်ဆန်းစုကြည်ကသူ့ကိုပြောတဲ့ခါမှာတော်တော်လေးဟိုရင်းရင်းနှီးနှီးနဲ့သူခင်းတဲ့အတိုင်းပြောလို့ရတယ်လေ။ဟိုအာနာလာတော့ဘာလို့ညာလို့ရှိမနေဘူး။အဲအဲ့လိုစိတ်ထဲမှာခံစားမိတယ်။ပြောလဲသူဘာမှမလုပ်နိုင်ဘူးဆိုတာတောင်မှသူကလွဲပြီးတော့တခြားလူမှအဲ့ဒီအချိန်မှလာနေရမှာမဟုတ်ဘူး။ကျမတခါတော့တော့သူ့ကိုတွေ့ဦးတယ်ကျမတို့ရောမှာသူ့ကြည့်ရတာကအဲ့ဒီအချိန်ကတိတ်တက်တက်ရဲရလည်းမရှိဘူးကျမစိတ်ချင်သူ့ကိုကြည့်ရတာတိတ်ပဲလေးနက်ပြီးတော့မရှိတော့သူကဒါပေမဲ့လို့ဟိုကျမတို့ဒီဘက်ရောက်လာတဲ့ခါကျတော့သူကဥပမာဆိုတော့လေသူဘိုးချုပ်ကြီးတန်းရှိစီကိုသူသွားတွေ့တယ်သွားတွေ့တဲ့ခါကျသူစကားတစ်ခွန်းတော့ပြောလိုက်တယ်ပြောလိုက်တဲ့ခါကျတော့ဟိုကသဘောမချလို့သူ့ကိုထားပြီးတော့ထွက်သွားတယ်ပါညာလေသူကအဲ့ဒီလိုမျိုးတော့ပြောပြတတ်တယ်ဒီဘက်မှာအဲ့တော့သူကဘာပြောလဲဆိုဘိုးချုပ်ကြီးကတော်တော်ကိုပြောရဆိုတာခက်တယ်ဒီကြိုင်းလည်းမရဘူးအဆွေတဘောတော့သူကအဲ့လိုတိအောင်တော့ပြောသွားတာတွေ့ရတယ
်ဒေါ်သဆာဟာမစ္စတာရာဇာလီနဲ့မကြာခင်ကနေမလေးရှားမှာတွေ့ဆုံခဲ့ပါသေးတယ
်မလေးရှားကကျမတို့ဟိုကော့ကတ်အစည်းအဝေးချီတော့ကျမတို့သွားတယ်လေ AIPMC အဲ့ဒီအစည်းအဝေးသွားတဲ့ခါမှာသူကျမတို့အစည်းအဝေးလာတက်တယ်သူကကျမပြောတာဟိုလေကျမကအဲ့လိုဗမာပြည်ကနေပြီးဆက်ပြီးလာတဲ့လူပြောဖြစ်တယ်ဆိုတော့ကျွန်တော်ကလည်းဗမာပြည်ကဆက်ပြီးလာတဲ့အိမ်သားတယောက်ပါပဲတဲ့သူကအဲ့လိုပြောသွားတယ်သူအနေနဲ့ကတော့ဗမာပြည်ရဲ့သူတင်တယ်တော့စိတ်ပြက်နေသူအပေါင်းအသင်းကတော့လွဲတယ်ဒီဘက်ကပြည်ပနေပြီးတော့ဒီမိုကရေစီဘက်တော်သားတွေကသူ့ကိုတွားတွေ့တယ်ဆိုလို့ရှိရင်ကောင်းကောင်းမို့လက်ခံပြီးတော့ပြောတယ်ဗမာပြည်ကြောင့်တော့ကောင်းကောင်းသိတယ်အဲနောက်ပြီးစစ်ဘုတ်ချုပ်ကြီးတွေကပြောခက်တယ်ဆိုတဲ့အကြောင်းလည်းကောင်းကောင်းသိသွားတဲ့ခါကျတော့သူ့အနေနဲ့ကတော့နောက်ထပ်လှုပ်ရှင်တဲ့စိတ်ရှိမှလို့ကျွန်မမထင်ပါဘူးအဲသူအနေနဲ့ကတော့ကြိုက်ကြည့်သေးတယ်မကြိုက်ကြည့်သေးဥပမာဆိုတော့ဒေါ်ဆန်းစုကြည်ကိုလှုပ်ပေးဖို့ကောင်းတယ်တော့ဒီလိုခြေနေရာကြည့်ရင်ကြောင်းလဲဖို့ကောင်းတယ်ဆိုတော့သူပြောတယ်သူတိတယ်ထိုးဖောက်လို့မရဘူးဆိုတော့သူတိသွားတယ်ဆိုတော့ထင်တာပဲနော
်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ဘယ်လိုပုံကူမျိုးကိုနောက်ထပ်ဆေလွတ်တင်တယ်ထင်ပါတယ်ခင်ဗျာ
ကျမတို့ဘက်ကစစ်ဘုတ်ချုပ်ကြီးများဘက်ကတော့ပြောကျမတို့ကဘယ်လိုစစ်ကြီးစိတ်သားနေရှိနေတယ်ဆိုတော့သူတို့ပြောကအမှန်တရားရင်ပါလေတွေးဖို့လည်းခဲနေမြင်ဖို့လည်းခဲဆိုတော့ဒီဘက်ကအကျိုးကြောင့်သူတို့ကတဆင့်ပေါ့လေသူတို့ဒီလာပြီးတော့ရှေ့နေလုံတဲ့လူတွေကတဆင့်နားထောင်လို့ရှိရင်တော့ပိုကောင်းပါပါဒီလူတွေကလည်းဗမာပြည်ကြောင့်အကုန်လုံးဒီနိုင်ငံတကာမြင်နဲ့မြင်နေတာဆိုတော့နောက်ထပ်လာတဲ့လူကတော့စက်ခရိုက်ဆက်တို့ပါလို့ဆိုလို့ရှိရင်တော့တော်တော်ကောင်းမယ်လို့ထင်တယ်အကုန်လုံးဗမာပြည်ကြောင့်လည်းကောင်းကောင်းပြီးရယ်နောက်စက်ခရိုက်ဆက်ကတော်တော်တော်တယ်တကားပြောတဲ့ခါမှတော့သူကနားအောင်ပြောတဲ့ခါမှတော့ဆိုတလုံးရွေးချယ်တာအစအရန်ကောင်းတယ်
NCGUB ညွန်ပေါင်းအစိုးရရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာတောင်းထွန်းကတော့မစ္စတာဘရာဇာလီမရှိတော့ပေမဲ့မြန်မာပြည်အရေးကိုကုလသမဂ္ဂကထိထိရောက်ရောက်ဆက်လက်ဆောင်ရွက်မယ်လို့သူမျှော်လင့်ကြောင်း VOA ကိုပြောပါရခင်ဗျာ
။ Oh Mr. Razali ကုလိုနှုတ်ထွက်လိုက်တာမြန်မာနိုင်ငံရဲ့နာဖအနေနဲ့ဒီ UN နဲ့ဒီပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်ကြောင့်မလို့စိတ်ပြက်တဲ့အတွက်ကြောင့်မလို့ကုလိုမျိုးဆုံးဖြတ်ချက်လုပ်လိုက်တယ်လို့ကျွန်တော်တို့ယူဆပါတယ်။ပြီးခဲ့တဲ့22လအတွင်းမှာUN အနေနဲ့ကသူ့ကိုယ်စားလှယ် Mr. Razali ကိုဗမာနိုင်ငံကိုသွားရောက်ပြီးတော့ပြည်တွင်းညီလာခံဆုံးဖြတ်ချက်တွေရနေပြီးတော့တာဝန်ပေးထားတဲ့အတိုင်းမြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးရင်းနဲ့မျိုးသားပြန်လည်ပြည်မြေရေးတဲ့ဂျာဝင်စစ်ဆပ်ဖို့ကြိုးပမ်းခဲ့တာတွေရှိပါတယ်။ဒါပေမဲ့ဒီကြိုးပမ်းခဲ့တာတွေကိုဘနာဖာကနေပြီးတော့လစ်လူရှုပြီးတော့ပူးပေါင်းဆောင်ရွက်မလုပ်ခဲ့ပါဘူး။ပြည်ထောင်ကပြည်တွင်းညီလာခံဆုံးဖြတ်ချက်တွေအရပြည်တွင်းမှုချုပ်ကိုအခွင့်အာဏာအနှင်းထားတာကတော့ဆက်ပြီးတော့ရှိနေမှာဖြစ်ပါတယ်အခုလိုမျိုးတွေ့တွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုရှိတဲ့အပိုင်းမှာကုလသမဂ္ဂကနေပြီးတော့ပေါ်လေဒီဆင့်မြင့်ပြီးတော့ကျွန်တော်တို့ဆွေးနွေးမှုတွေပေါ့အထူးသဖြင့်လုံခြုံရေးကောင်စီအဆင့်မှာဆွေးနွေးမှုတွေအဲဒီ2006ထဲမှာပေါ့နော်ဆက်ပြီးတော့ဖြစ်ပေါ်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
NLDLA တွင်ရမှုဒေါ်ဆန်းဆန်းနဲ့ NCGUB ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းတို့ကို VOA ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်